မြန်မာနိုင်ငံရဲ့နေရာတော်တော်များများမှာမိုးအဆက်မပြတ်ရွာသွန်းနေတာကြောင့်ရေကြီးမြေပြိုမှုတွေနဲ့ကြုံတွေ့နေရပြီးတော့ထိခိုက်သေးဆုံးမှုတွေနဲ့လည်းကြုံတွေ့နေရပါတယ်။ရှမ်းပြည်နယ်ဘက်မှာရေကြီးပြီးတော့မြေပြိုတာကြောင့်ကလေးငယ်တအူအသက်ဆုံးခဲ့ရပါတယ်။မြန်မာနိုင်ငံတဝန်းကရေဘေးတင်အခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်ကနေစုစည်းပြီးတော့သတင်းပေးပို့ထားတာကိုမန်းမြတဇင်အောင်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံတဝန်းနေရာတော်များများအခုရက်ပိုင်းမိုးအဆက်မပြတ်ရွာသွန်းမှုကြောင့်ရေကြီးမြေပြိုမှုတွေနဲ့ကြုံတွေ့နေရပြီးတော့ထိခိုက်သေးဆုံးမှုတွေလည်းရှိပါတယ်။ရှမ်းပြည်နယ်နန်းခမ်းမြို့နယ်ပန်ကန်ကြီးရွာမှာရေကြီးမြေပြိုတာကနေမနေ့ကတနစ်ခွဲအရွယ်ကလေးငယ်တူသေဆုံး၂ဦးထိခိုက်ဒဏ်ရာရသွားတယ်လို့ရွာခံတူကပြောပါတယ
်။မိုးကစပိုက်ရွာနေတယ်ဆိုတော့နော်။ဟိုအများကြီးပဲကျွန်တော်တို့ရွာပြိုတဲ့နေရာရ။ကျွန်တော်တို့ကိုကြီးကျောင်းမှလည်းပြိုတယ်ပြီးတော့ကရောင်းလာပြီးတော့ဟာဒီကျွန်တော်ဒီမယုံမောတခြားအိမ်ရောကျွန်တော်တို့ရာထိခိုက်တဲ့လူက2ယောက်ပဲတယောက်ကသေတယ်2ယောက်ကတန်ရတာဒီနေ့ကျွန်တော်တို့နေနေနဲ့ပါတယ်ကျွန်တော်တို့အမျိုးရနေလမ်းပိတ်တဲ့ဟာတွေလည်းကျွန်တော်တို့ယူထားရရှင်းနေ
တိတ်ဆုံးသူရဲ့အဖွားနဲ့အမေဖြစ်သူကထိခိုက်ဒဏ်ရာရသွားခဲ့ပါတယ်မြေပြူခဲ့တဲ့မန်ကန်ရွာမှာဖုန်ကြီးကျောင်းဆောင်တွေဓမာယုံတွေနဲ့နေရှစ်လုံးလောက်ထိခိုက်ပျက်စီးသွားတဲ့အကြောင်းနဲ့မန်ကန်ကြီးရွာအပြင်မောင်ကြီးရွာစာလူကြီးရွာနဲ့ဖလင်ကြီးရွာမှာမြေပြူတာတွေရှိတယ်လို့ပြောပါရယ်ဒီနေ့နေကင်းပိုင်းလောက်မှာမိုးလေတာနေတာမို့မြေစာပိနေတဲ့လမ်းတွေကိုလိုက်ပြီးတော့ရှင်းလင်းနေပြီလို့လည်းပြောပါရယ်မိုးဆက်မပြတ်ရွာသွန်းမှုကြောင့်ပဲခူးမြို့မှာရက်ွက်ဆယ်ခုထက်မနည်းရေကြီးမှုတန်ကိုကြုံတွေ့နေရတယ်လို့မြို့ကန်တူက VOA ကိုပြောပါရယ်မိုးသေးထန်ရွာလို့မနိညာပိုင်းလောက်ကပကိုးမြေမြင့်တက်ခဲ့ပြီးတော့လက်ရှိစိုးရင်ရေမှတ်အထက်ကျော်လွန်သွားပြီလို့ဆိုပါရယ်ညိုက်နေတဲ့အချိန်မှာရေတက်လာလို့တချို့အိမ်တွေကပစ္စည်းကောက်သိန်းချိန်မရဘဲရုတ်တရက်ပြောင်းရွှေ့လိုက်ရတယ်လို့မြို့ကန်တူကအခုလို့ပြောပါရယ
်အခုကျတော့ဟိုဟာစိုးရင်ရေမှတ်ကဒီမှာ880လीအဲ့ဒီထက်ကျော်ပြီးတော့900ကျော်ရောင်းနေပြီဆိုတော့မြုပ်တဲ့ပိုင်းတွေလည်းမြုပ်ကုန်တာပေါ့မြုပ်တဲ့ရက်ကွက်တွေ10ရက်ကွက်လောက်ရှိမှာပေါ့ဒီတော့ကဲကဲလေးစကန်နေဖွင့်လာတာလည်းတွေ့တယ်စိန်သာလူရာကျော်ပြီးတော့လူတွေ200 300လောက်ဆိုတော့ရှိမှာပေါ့ကဲကဲလေးစကန်3လေးလူဖွင့်လာတယ်ဘုန်းကြီးကျောင်းရေနောက်ကျောင်းနေပါညာရတက်တက်တာညာဘက်တက်တာမြန်မြန်တော့ညာတော့တချို့တွေလည်းတင်းကျင်ညာဘူးနေတဲ့ပိုင်းတွေဆိုလည်းတိတ်နေနေဒီတိပြီးတော့မှလတ်နေရတယ်မြုပ်ကြတယ်အဆက်မပြေဘူးရှိပါတယ်
ရေဘေးတင်တဲ့အိမ်ခြေတထောင်ထဲမနည်းရှိမယ်လို့လည်းခန့်မှန်းကြပါရယ်ရေဘေးတင်သူတွေကိုတော့ဖုံတော်ကြီးကျောင်းစာတင်ကျောင်းတွေမှာယာယီကယ်ဆယ်ရေးစခန်းတွေဖွင့်ထားပြီးလမ်းလျှောက်သွားလာလို့မရတဲ့နေရာမှာလှေတွေနဲ့ပြောင်းရွှေ့ပေးကြပါရယ်လက်ရှိပဲခူးရန်ကုန်ကားလမ်းမကြီးရေကျော်နေပြီမို့ဇက်တိုက်မိုးရွာသွန်းမယ်ဆိုရင်ဒီထက်မကအခြေအနေဆိုးသွားနိုင်တယ်လို့ဆိုပါရယ
်ပဲခူးရန်ကုန်လမ်းမကြီးကျော်နေပြီကျော်နေတော့ဒီလမ်းမကြီးရပဲကားတွေအဓိကအသွားလာလို့ကြတာဟုတ်ဆိုတော့အဲ့ဒီလမ်းနေဆိုရင်ဥမာဟိုကားအသေးလေးတွေဆိုသွားလို့မရတော့ဘူးမီနီဘက်တို့အိတ်ဘက်တို့ပဲသွားလို့ရတော့တယ်အဲ့ဒါတော့တိတ်မလွတ်ချင်တော့ဘူးအခုထပ်တက်တယ်ဒီနှုံးလိုက်ထပ်တက်မယ်ဆိုရင်မနှက်ပါဘူးကားအသွားလာတိတ်မကောင်းနိုင်တော့
အလားတူမွန်ပြည်နယ်မှာလည်းရေလွှမ်းမှုမှုကြောင့်လူပေါင်းထောင်ချီအရေးပေါ်ယာယီပြောင်းရွှေ့ခဲ့ရပါတယ်။ဘီလင်းမြို့ပေါ်ရက်ွက်နဲ့အနိုင်ပိုင်းကျေးရွာအများစုမှာရေကြီးတာပါ။ရေကြီးရေရှင်နာ၃ရက်မြောက်နေ့ဒီကနေ့မှာတော့ရေနေနေပြောင်းကျသွားတဲ့အတွက်တချို့ပြောင်းလို့မရတဲ့လူတွေနေရင်ပြောင်းကျပြီးတော့တချို့ကလည်းမပြောင်းနိုင်သေးဘူးလို့ဒေသခံစေတနာဝန်ထမ်းကုညီနေသူတူကပြောပါရယ်။ဒီ
မြို့ရဲ့မြို့ပါနေမကြောပြောင်းနေရတော့မှာပထမတော့ကြောပြောင်းနေရေကြောပြောင်းသွားရတယ်။မနေ့လို့ရေကြီးရတယ်တစ်ခါပြောင်းသွားတယ်နောက်မနေ့ကျတော့နောက်ညဘက်ကျရေကျက်နေတော့ပြန်ပြောင်းအောင်နဲ့ကပြောင်းအောင်ပေါ့တဆိုးတော့ပြန်တယ်တဆိုးတော့မပြန်ဘူးတဆိုးကရေကျနေမှတော့အပြောင်းရမဟုတ်ဘူးရေပြန်တဲ့နေရာပြန်ပြီးတယ်လေဟိုမိန်းကလေးပါလေကနည်းကြီးညော့ရတာပေါ့အိမ်ဒီကမှကျဒီလိုအဆက်တွေမှတော့ပြန်ပြီးတယ်လေဒီလိုရတော့အနေပိုင်းတွေတော့မြုပ်ကြည့်ရ
ပြီးလိမိရေတက်လာလို့ပြီးခဲ့တဲ့ဩဂုတ်လ2ရက်နေ့ကအနေပိုင်းရက်ွက်ကြေးရာတွေအရေးပေါ်ပြောင်းရွှေ့ခဲ့ရပါတယ်။အာရှတလွားနိုင်ငံတွေမှာမကြာသေးခင်ကစလို့မူးသေးထန်ရေကြီးမှုတွေကြုံနေရပြီးတော့တရုတ်နိုင်ငံမှာဆိုရင်လည်းနှစ်ပေါင်းရာကျော်အတွင်းအဆိုးဆုံးအဖြစ်ပေကျင်းမြို့တော်မှာလူသေဆုံးတဲ့အထိဖြစ်ခဲ့ပါတယ်ရှင်။